ပထမဆုံးနိုင်ငံခြားခီးထွက်နေတဲ့တရုတ်သမ္မတသည်ရှီဂျင်ပင်ဟာတနင်္ဂနွေနေ့ရက်ကအာဖရိကတိုက်ထဲကတန်ဇန်းနီးယားနိုင်ငံဒါရက်ဆလမ်ကိုရောက်ရှိသွားတာမှာအမြောက်21ချပ်ပြစ်ပေါက်ပြီးတော့သူ့ကိုကြိုဆိုခဲ့ကြပါတယ်။ရုရှားနိုင်ငံကနေပြီးတော့ခီးဆက်လာတဲ့တရုတ်သမ္မတဟာတန်ဇန်းနီးယားသမ္မတနဲ့တွေ့ဆုံမှဖြစ်တယ်လို့တနင်္လာနေ့ကြရင်လဲအာဖရိကတိုက်နဲ့ပတ်သက်တဲ့သူ့ရဲ့ပထမဆုံးမူဝါဒဆိုင်ရာမိန့်ခွန်းကိုပြောကြားဖို့ရှိပါတယ်။စီးပွားရေးထွန်းသစ်ဆနိုင်ငံကောင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတက်ဖို့အတွက်တန်ဇန်းနီးယားနိုင်ငံကနေပြီးတော့တရုတ်သမ္မတသည်ရှိဟာတောင်အာဖရိကနိုင်ငံကိုခီးဆက်မှဖြစ်ပါတယ်။အဲဒီနောက်မှာတော့ကွန်ဂိုနိုင်ငံကိုလည်းသွားမှဖြစ်ပါတယ်။တရုတ်နဲ့အာဖရိကနိုင်ငံတွေအကြားစီးပွားဆက်ဆံရေးတိုးမြှင့်ဖို့ရည်ရွယ်ပြီးတော့တရုတ်သမ္မတသည်ဟာအာဖရိကနိုင်ငံတွေစီကိုသွားနေတာဖြစ်ပါတယ်။အာဖရိကတိုက်တလွားမှာတရုတ်ကကားလမ်းတွေ၊မြေထားလမ်းတွေဖောက်ပေးနေတယ်လို့အထိတ်အမှတ်အဆောက်အဦတွေကိုလည်းဆောက်လုပ်ပေးနေတာဖြစ်ပါတယ်။ဒါဟာအာဖရိကတိုက်ထဲမှာပေါ်ကျွယ်ဝတဲ့ရေနံ၊ကျင်းနီနဲ့ယူရေနီယံလိုမျိုးသဘာဝတရားစာတတွေကိုရရှိဖို့တရုတ်ကအခုလုံလုပ်ပေးနေတာလို့အကဲခတ်တွေကသုံးသပ်ကြပါတယ်ရှင်။